ပါကစ္စတန်နိုင်ငံမှာအစ္စလာမစ်အဖွဲ့တွေရဲ့တုံ့ပြန်ချက်ကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပြည်အောင်စုအစိုးရတရားရုံးဝန်ကြီးဂျာရုကနေနှုတ်ထွက်လိုက်ပါတယ်ဆန္ဒပြပွဲတွေကြောင့်မြို့တော်အစ္စလာမဘတ်နဲ့တခြားမြို့တွေကိုဆက်သွယ်တဲ့လမ်းမကြီးတွေပိတ်ဆို့ကုန်ခဲ့ပါတယ်စီမီနေ့ကတော့နေရာနဲ့မှာအုပ်စုလိုက်ဆန္ဒပြကြတဲ့လူအုပ်ကြီးကိုရဲတပ်ဖွဲ့ကဖြိုခွင်းမှုကျူးစားခဲ့တဲ့အချိန်မှာအကြမ်းဖက်တဲ့အခြေအနေထိရောက်သွားပြီးလုံခြုံရေးကဖွဲ့ဝင်တရားစုံနဲ့ဆန္ဒပြသူဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြပါတယ်ဒီကောက်ပဲကျန်းသစ္စာကျင်းဆိုချက်တစ်ခုကိုအနည်းငယ်ပြင်ဆင်ဖို့လှုပ်ဆောင်ခဲ့တာကြောင့်ဒါဟာသူတို့ရဲ့ဘာသာရေးယုံကြည်မှုကိုသေးတင်အောင်လုပ်တာဆိုပြီးဘာသာပေါင်းစုံကုစားပြုနိုင်ငံရေးပါတီတွေကတရားရေးဝန်ကြီးဇာဟစ်ဟာမစ်နှုတ်ထွက်ဖို့တောင်းဆိုခဲ့တာပါအစိုးရဘက်ကတော့ပြင်ဆင်ချက်ကိုရုံးစည်းတရားမှားရင်းဖော်ပြခဲ့တာလို့အကြောင်းပြပြီးနောက်ပိုင်းပြင်ပြခဲ့ပါတယ်ဆန္ဒပြပွဲတွေကြောင့်မျိုးရင်းသူနာပြုရင်းတွေအချိန်မီစိုးရင်ကိုမရောက်နိုင်တဲ့အဖြစ်လမ်းတွေပိတ်ဆို့ခဲ့ပြီးကလင်းရဲ့တူအပါဝင်လူနှစ်ဦးတက်မနေတည်ဆုံခဲ့ပါတယ်လာဟိုနဲ့ကာချီမျိုးတွေအပါအဝင်တခြားမျိုးကြီးတွေကိုလည်းဆန္ဒပြပွဲတွေကူးဆက်သွားခဲ့ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံပါလီကျွန်းကအမြင့်ဆုံးမိတော်အာဂွန်ကနေလှုပ်ရှားမှုတွေရှိလာပြီးတော့မိခိုးနဲ့ပြားတွေလည်းထွက်နေတာကြောင့်ပါလီကျွန်းဝင်လာရောက်တဲ့တပ်တွေအတွက်တာဝန်ရှိသူတွေကမိတော်အန်ဒီရဲ့တတိပိစက်ကိုအဆင့်ထပ်တိုးလိုက်ပါတယ်။မိတော်ချော်တွေကြောင့်မိပြူမှုမိတော်ကအပြည့်စင်းတဲ့ရေးတွေကြောင့်တောင်ဆောင်တစ်လျှောက်ရှင်စီးကြောင်းကြီးဖြစ်နေပါတယ်။လောက်ရှားမှုရရှိနေတဲ့မိတောင်တဝိုက်ကိုအန်ဒီရဲ့ဇုံအဖြစ်နဲ့တောင်ရှိသူတွေက10ကီလိုမီတာအထိတိုးချဲ့သတ်မှတ်ထားပြီးတော့မိတောင်သားမှနေတဲ့လူပေါင်းတသိန်းလောက်ထိဘေးကင်းရာကိုရွှေ့ပြောင်းအောင်ပို့တဲ့ပြင်ဆင်နေကြပါတယ်။မိတောင်ကနေထွက်တဲ့ချော်ယူနဲ့အရေးပြောင်းနေတဲ့ကြောက်ခဲတွေကတောင်ဆောင်တစ်လျှောက်ရှန်ကျနိုင်နေတယ်လို့အမျိုးသားတဘာဝဘေးရန်ရဲ့ကာကွယ်ရေးအေဂျင်စီကဆူတိုပိုကူနိုနူဂိုဟိုကတည်ယူတာကနေကိုတတိပေးထားပါတယ်။မိတောင်ကပောက်ကွဲမှုတွေကိုမိုင်ဝေးကြီးကနေတောင်ကြားရပြီးတော့မိတောင်ထက်ကမိညွန်းတွေကိုလည်းတွေးနေပါတယ်။တတိပိကျအဖြစ်မြင့်တဲ့အတွက်ပါလီတွင်းလေစိတ်ကိုတွင်းလာနဲ့အစောပိုင်းကလေးကပိတ်လိုက်ရပြီးတော့လေချောင်း445လိုင်းဖြတ်သိမ်းလိုက်ရတာကြောင့်ခီးတယ်5900ရဲ့ခီးစဉ်တွေပြတ်ခဲ့ရပါတယ်။ပါလီတွင်းကနေပြန်လို့မရပဲဖြစ်နေတဲ့ခီးသွားတချို့ကတော့ရောက်တုံးရောက်ခိုက်ဒီမီးတောင်ပေါက်တာကိုကြည့်ဖို့လေးလာရေးစခန်းကိုသွားကြတဲ့အကြောင်းစိုက်တဲ့တဲ့ကဖော်ပြထားပါတယ်။ဒီမီးတောင်ဟာဆိုရင်ပြီးခဲ့အင်္ဂါနေ့ကစပြီးတော့လှုပ်ရှားမှုတွေရှိလာကြတာဖြစ်ပြီးတော့မီးခိုးပြားတွေတင်ကိုးတွေထွက်နေတာဖြစ်ပါတယ်။1963ခုနှစ်တုန်းကဒီမီးတောင်ပေါက်ကွဲခဲ့ပြီးတော့လူတစ်ထောင်နီးပါးသေဆုံးခဲ့ရပါတယ်။ဆူမာထရာကျွန်းကစင်ဘောက်မီးတောင်ကိုလည်း